မြန်မာနိုင်ငံကထုတ်ချွန်တဲ့လူငယ်တွေကိုအမေရိကန်ပြည်ထောင်စုမှဘွဲ့လွန်ပညာရေးအတွက်သွားရောက်ပညာသင်ကြားနိုင်မယ့် MOU နားလည်မှုစာချုပ်လွှာရေးထိုးပွဲကိုမနေ့ကရန်ကုန်တက္ကသိုလ်ဝိစာခန်းမှာကျင်းပခဲ့ပါတယ်။ဒီအကြောင်းအခမ်းအနားကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA ဝိုင်းတော်သားကိုစော်ဝင်းလိုင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပြည်ပခါတွေအပေါ်မှာပဲနိုင်ငံတကာကအာရုံစိုက်ပြောဆိုမှုတွေရှိနေတဲ့အချိန်မှာပဲမြန်မာနိုင်ငံကကျောင်းသားကျောင်းသူတွေနိုင်ငံခြားမှာပညာသွားသင်နိုင်ရေးအတွက်အခွင့်အလမ်းတစ်ခုပေါ်ထွက်လာခဲ့ပါတယ်။အဲဒါကတော့မြန်မာလူငယ်တွေမဟာဘွဲ့နဲ့ PhD ဒေါက်တာဘွဲ့တွေအတွက်အမေရိကန်ပြည်ထောင်စုမှာသွားရောက်ပညာသင်ကြားနိုင်ရေးအတွက်ဒီကနေ့မြန်မာအစိုးရပညာရေးဝန်ကြီးဌာနနဲ့အမေရိကန်အခြေစိုက် BACI မြန်မာအမေရိကန်လူမှုရေးအသင်းတို့အကြားသမိုင်းဝင် MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးလိုက်ခြင်းပဲဖြစ်ပါတယ်။မြန်မာနိုင်ငံကထုချွန်တဲ့ကျောင်းသားတွေကိုရွေးချယ်ပြီးအုပ်ချုပ်ရေးစီးပွားရေးစတဲ့ဘာသာရပ်တွေသင်ကြားနိုင်ရေးအတွက်ဆစ်လွတ်ဖို့စီစဉ်ထားကြောင်းပညာရေးဝန်ကြီးဌာနယာယီညွှန်ကြားရေးမှူးချုပ်ဒေါက်တာဆိုင်းကျော်နိုင်ဦးကပြောပါတယ
်။ဒီလူငယ်လူရွယ်တွေကိုပထမဆုံးကျွန်တော်ဒီမြန်မာနိုင်ငံမှာပဲပထမရွေးချယ်မှုကျွန်တော်လုပ်ပါမယ်။လုပ်ပြီးတော့မှကျွန်တော်တို့ကအမေရိကန်နိုင်ငံမှာရှိတဲ့တက္ကသိုလ်တွေကိုဆစ်လွတ်ဖို့ထားစီစဉ်ထားလည်းရှိပါတယ်။အမေရိကန်မှာရှိတဲ့ University တွေနောက်ဒီနေ့လက်မှတ်ရထိုးတဲ့ BACI Agency တွေနဲ့ကျွန်တော်တို့ပညာရေးဝန်ကြီးဌာနနိုင်နဲ့ဒါအတိအကျတဲ့ဟိုကျွန်တော်ဒီ day ဆွေးနွေးမှုတွေဆက်လုပ်သွားဖို့လည်းရှိပါသေးတယ်။လို့ပြီးတော့မှကျွန်တော်တို့ကမြန်မာနိုင်ငံအတွက်လိုအပ်တဲ့ကျွန်တော် Public Policy လို့ဘာသာရပ်မျိုးတွေနောက် Economics ဘာသာရပ်တွေ Engineering ဘာသာရပ်တွေနောက် Water Management ဘာသာရပ်မျိုးတွေနောက် Environmental ဒီဘာသာရပ်မျိုးတွေကိုလည်းကျွန်တော်တို့က Master Degree တွေရော PhD Degree တွေကိုစေလို့ဖို့ကျွန်တော်တို့ညီနိုင်ဆောင်ရွက်လည်းရှိပါတယ်ခင်ဗျာ
မြန်မာအစိုးရကထုချွန်သူတွေကိုရွေးချယ်ပြီးပညာတော်သင်အဖြစ်အရင်ကလည်းနိုင်ငံခြားကိုအကြိမ်ကြိမ်စေလို့ခဲ့ဘူးပြီးဖြစ်ပါတယ်ဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့နားလည်မှုစာချုပ်လာဟာမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုပညာသင်စေလို့ရေးအတွက်ကျောင်းသားအရေးအတွက်လည်းအများအပြားနဲ့ပထမဆုံးစေလို့နိုင်မဲ့အစီအစဉ်ဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့လက်မှတ်ရေးထိုးပွဲကိုပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးနဲ့ BACI အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးအေလိုက်ဇာဗန်နီတို့အပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာရှယ်နဲ့ပညာရေးဝန်ကြီးဌာနကအရာရှိတွေရန်ကုန်တက္ကသိုလ်ကပါမောက်ခတွေပါတက်ရောက်ခဲ့ကြတာပါအခုလိုနားလည်မှုစာချုပ်လာလက်မှတ်ရေးထိုးနိုင်ရေးအတွက်လင်းနှင်းလောက်စူးစမ်းခဲ့ရပေမဲ့လည်းမြန်မာနိုင်ငံအတွက်ပညာဓာတ်တွေမွေးထုတ်ပေးနိုင်မှာဖြစ်တာကြောင့်အခုအချိန်မှာအောင်မြင်စွာလက်မှတ်ရေးထိုးလက်နိုင်တဲ့အပေါ်ဝန်တာမိကြောင်း BACI အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးအေလိုက်ဇာဗာနီကပြောပါတယ
်ဒီဟာတကင်းကိုအရာကောင်းတဲ့အရာဖြစ်တဲ့ဒီမှာဝင်ကြီးပြောသွားသလိုပါပဲကျွန်တော်တို့မြန်မာနိုင်ငံမှာအရာလိုအပ်တဲ့ဟာကဒီပညာရေးပညာတတ်တွေပေါ်ထွန်းနိုင်မှာနိုင်ငံရဲ့အနာဂတ်အတွက်မျှော်လင့်စရာလွတ်ထွက်လာမယ်တကယ်ဖွံ့ဖြိုးတိုးတက်ရေးတကယ်ဒီမိုကရေစီလည်းပေါ်လာမယ်ဆိုတော့ဒီဟာကမြန်မာနိုင်ငံရဲ့ Ministry of Education နားနဲ့ဘလောက်အထိအဲ့ဒါကိုအရေးထားပြီးတော့မှဒီလုတ်ကင်နေတယ်လေဆိုတာပြက်သားတဲ့ဟာတခုလည်းဖြစ်တယ်အဲ့ဒီအတွက်ကြောင့်လဲကျွန်တော်အယုံဝန်တာတယ
်ဒီနားလည်မှုစာချင်းလွာအရာမြန်မာចောင်းသားတွေအမေရိကန်ပြည်ထောင်စုမှာပညာသင်ကြားခွင့်ရနိုင်မှာဖြစ်တဲ့အတွက်သူ့အနေနဲ့ဝန်တာမိကြောင်းလက်မှတ်ရေးထိုးပွဲမှာတက်ရောက်အမှာစကားပြောကြခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာရှယ်ကပြောပါတယ်
I think it's a great opportunity. I think we all have
an interest. အခွင့်အလမ်းကောင်းတစ်ခုလို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့အားလုံးကလည်းပညာရေးနဲ့ဆိုင်တဲ့အခွင့်အလမ်းတွေဖန်တီးပေးရေးအတွက်စိတ်ဝင်တစားရှိကြပါတယ်။ပညာရေးဝန်ကြီးဌာနနဲ့ BACI အဖွဲ့တို့ရဲ့ပံ့ပိုးမှုတွေမြန်မာနိုင်ငံသားတွေအမေရိကန်ပြည်ထောင်စုကိုသွားပြီးမဟာဘွဲ့နဲ့ PhD ဒေါက်တာဘွဲ့တွေသင်ကြားနိုင်ရေးအတွက်ဒီနားလည်မှုစာချုပ်လွှာကအခွင့်အလမ်းတွေဖန်တီးပေးနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါကြောင့်ကျွန်တော်တို့အင်တန်စစ်အားထက်သန်မိပါတယ်
။နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးပြီးဆိုပေမဲ့ပညာသင်ဆေးလို့ရေးအတွက်အသေးစိတ်အချက်အလက်တွေထပ်မံဆွေးနွေးဖို့ကြံရှိနေသေးကြောင်းပညာရေးဝန်ကြီးဌာနနဲ့ BACI ကတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပညာတော်သင်ဆေးလွတ်မဲ့အစီအစဉ်ကိုအတက်နိုင်ဆုံးအမြန်ဆုံးအကောင့်ထယ်ဖော်လို့ကြောင်းနှစ်ဖက်စလုံးကပြောပါတယ်ခင်ဗျာ။